မြန်မာစစ်တပ်ဟာဆီယနာတင်ထားတဲ့၃နှစ်တင်းတင်းပြည့်လာတဲ့အချိန်နှစ်ပေါင်း60အတွင်းမှာအင်အားအချိနယ်ဆုံးအခြေအနေကိုရင်ဆိုင်နေရပါတယ်လို့မြန်မာအရေးလေလာသူတွေကသုံးသပ်လိုက်ပါတယ်။တချိန်တည်းမှာပဲကုလသမဂ္ဂလုံခြုံရေးကောင်စီနဲ့အာဆီယံနိုင်ငံတွေအနေနဲ့မြန်မာစစ်တပ်ကိုဆက်ပြီးတော့ဖိအားပေးတင်ပြီးတော့မြန်မာနိုင်ငံတွင်းမှာဖြစ်ပေါ်နေတဲ့သွေးထွက်တန်ရုံမှုတွေနဲ့အကြမ်းဖက်ပဋိပက္ခတွေကိုအဆုံးသတ်ရေးအပြေရှားတဲ့အကြောင်းနိုင်ငံတကာပဋိပက္ခစောင့်ကြည့်လေလာရေးအဖွဲ့ ICG ရဲ့မြန်မာနိုင်ငံဆိုင်ရာအကြီးတန်းအကြံပေးRichard Hosey ကပြောဆိုလိုက်ပါတယ
် The military is on the back foot losing bases losing territory losing towns
The civilian နိုင်ငံရဲ့ချူလာလန်ကောင်းတက္ကသိုလ်လုံခြုံရေးနဲ့နိုင်ငံတကာလေးလာရေးဌာနပါမောက်ခတတိနံပွန်စု draft ကလည်းမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ပြည်တွင်းစစ်ကစစ်ကောင်စီအတွက်ဘလို့မှအနိုင်ရနိုင်မဲ့စစ်ပွဲမဟုတ်ဘူးဆိုတာကိုသုံးသပ်ပါတယ်စစ်ကောင်စီဟာမြို့တွေကိုထိန်းထားနိုင်တဲ့အခြေအနေမရှိတော့သလိုတပ်တွေကိုထပ်ပြီးတော့အင်အားဖြည့်ဆည်းနိုင်တဲ့အခြေအနေမရှိတော့ဘဲနဲ့စစ်တပ်ထဲကတပ်ဖွဲ့ဝင်တွေဟာတိုက်ခိုက်ခြင်းစိတ်တွေကြဆင်းလာတာကိုလည်းထောက်ပြပါဗျ။ဒါပေမဲ့လည်းစစ်တပ်ကအာဏာကိုတော့လွန်လွန်နဲ့ဆွတ်လွတ်ပြီးတော့အရှုံးပေးမှာမဟုတ်ဘူးလို့လေလာသုံးသပ်သူတွေကမြင်ပါတယ်။နိုင်ငံတကာပဋိပက္ခစောင့်ကြည့်လေလာရေးအဖွဲ့ ICG ရဲ့မြန်မာနိုင်ငံဆိုင်ရာအကြီးတန်းအကြံပေး Richard Hosey ကတော့စစ်တပ်ကိုထောက်ခံတဲ့သူတွေနဲ့အမျိုးသားရေးဝါဒီတွေကြားမှာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုဝေဖန်ပြောဆိုတာတွေရှိလာတာကိုလည်းထောက်ပြပါဗျ။သူ့နေရာမှာအစားထိုးမဲ့တခြားစစ်ဗိုလ်ချုပ်တယောက်ယောက်ထွက်ပေါ်လာနိုင်ခြေကိုလည်းစောင့်ကြည့်ရလိမ့်မယ်လို့သုံးသပ်ထားပါတယ်ရှင်။